Turkey နိုင်ငံမှာလက်ရှိရှိနေတဲ့လွှတ်တော်စနစ်ကနေပြီးတော့သမ္မတကလုံးဝအုပ်ချုပ်မှုအာဏာရှိစေမယ့်စနစ်ကိုပြောင်းမယ်လူထုဆန္ဒခံယူပွဲကိုနောက်ပြန်တင်းတွင်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။တကယ်လို့ထောက်ခံမှုရမယ်ဆိုရင်တော့သမ္မတရဲ့အာဏာကိုဒိုးလာစေမယ့်ဖွဲ့စည်းပုံပြင်ဆင်မှုတွေဖြစ်ပေါ်လာမှာဖြစ်ပြီးတော့အဲ့ဒီကနေကမ္ဘာပေါ်မှာအာဏာအရှိဆုံးရွေးကောက်ခံသမ္မတဖြစ်လာမှာဖြစ်ပါတယ်။ထောက်ခံသူတွေကတော့ Turkey နိုင်ငံအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ဒါကလိုအပ်တယ်လို့ပြောကြပါတယ်။ကံကွက်သူတွေကတော့ဒီလိုလှုပ်ချင်းအားဖြင့် Turkey နိုင်ငံကိုအာဏာရှင်နိုင်ငံဖြစ်လာမယ်လို့သတိပေးလိုက်ကြပါတယ်။ဒီလိုမျိုးလှုပ်ဖို့အချိန်တန်းကနေဥဆောင်လှုပ်ရှားခဲ့တဲ့ Turkey သမ္မတအာဒဝန်ကတော့ပြည်ပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်လိုက်ခြင်းအားဖြင့်နိုင်ငံရေးတည်ငြိမ်မှုရှိအောင်လုပ်နိုင်မှာဖြစ်တယ်လို့ IS နဲ့ကတဘုံတွေရဲ့ဇက်တိုက်ချင်းချောက်နေမှုတွေကိုလည်းတိတိကျကျတံပြန်လှုပ်ဆောင်နိုင်အောင်အာမခံသွားနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။